ဒီဧပြီလ24ရက်နေ့မှာအင်ဒိုနီးရှားနိုင်ငံဂျကာတာမှာကျင်းပဖို့စီစဉ်ထားတဲ့ဒီမြန်မာအရေးအာဆီယံထိပ်သီးစည်းဝေးပွဲကိုပေါ့လေ CRPH NUG ဒီအမျိုးသားညီညွတ်ရေးအစိုးရကိုအာဆီယံဘက်ကဖိတ်ခေါ်ထားတာရှိပါလားရှင
်။အတိအကကျွန်တော်တို့မနေ့ညက2နာရီလောက်အထိတော့ဖိတ်ခေါ်ထားတာမျိုးမရှိသေးပါဘူးဗျကျွန်တော်သိရတာတော့။ American စံတော်ချိန်ည2နာရီပေါ့နော်။ဆိုတော့မြန်မာစံတော်ချိန်ဆိုလို့ရှိရင်တော့နေ့လေ12နာရီခွဲလောက်ပေါ့နော်12နာရီခွဲလောက်ထိတော့ကျွန်တော်တို့ကိုတရားဝင်ဖိတ်ကြားမှုချင်းမျိုးမရှိပါဘူးဗျ
တကယ်လို့အာဆီယံဘက်ကအဲ့လို CRPH နဲ့ဒီ NUG အစိုးရကိုဖိတ်ကြားလာမယ်ဆိုရောဘယ်လိုတုံ့ပြန်မလဲရှင
်ဖိတ်ကြားလာမယ်ဆိုရင်တော့ကျွန်တော်တို့ကကြိုးစားရမှာပေါ့ဗျာဒါကကျွန်တော်တို့ကိုတိမှတ်ပြုပြီးတော့ဖိတ်ကြားလာတယ်ဆိုလို့ရှိရင်ကျွန်တော်တို့အနေနဲ့ကဒါကိုကြိုးစားရမယ်ဒါကိုကျွန်တော်တို့အနေနဲ့လေးနဲ့စဉ်းစားပြီးတော့ကျွန်တော်တို့ကတည်ရောက်ဖို့ကိုစဉ်းစားဖို့မှာဖြစ်ပါတယ်ဗျ
ဒီအင်ဒိုနီးရှားမှာကျင်းပမယ်ဒီမြမကြီးအာဆီယံထိပ်သီးမီလာကန်အစည်းအဝေးကိုတော့ဒီပိုချုံမှုကြီးမင်းအောင်လှိုင်ကိုယ်တိုင်တက်ရောက်မယ်ဆိုပြီးတော့ထိုင်းအစိုးရဘက်ကပြီးခဲ့တဲ့တောက်ကြံဒီလောက်ကသူတို့ကြေညာချက်ထုတ်ပြန်ထားတာရှိပါတယ်ဒါပေမဲ့စစ်ကောင်စီကတော့ဒီပိုချုံမှုကြီးမင်းအောင်လှိုင်တက်ရောက်ချင်းရှိမရှိဆိုတာတော့သူတို့အတိအပြုဟိုထုတ်ပြန်ကြေညာခြင်းမရှိသေးပါဘူးဆိုတော့တကယ်လို့ပိုချုံမှုကြီးမင်းအောင်လှိုင်ကတက်ရောက်မယ်ဆိုလို့ရှင်လေသူကိုယ်တိုင်ပေါ့နော်စစ်အာဏာသိမ်းပြီးနောက်ပိုင်းမှာသူ့ရဲ့ပြပခီးစဉ်ပထမဆုံးဖြစ်လာမယ့်အနေထားလေးရှိသလိုသူ့ကိုဒီနိုင်ငံရဲ့ပြင်ပထွက်လာတာနဲ့လူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုပေါ့နော်စစ်ရာဇဝတ်မှုစတဲ့ဒီဖန်ဝရန်းနေနေပေါ့လေဘုဂျုံမူကြီးမြောင်းလိုင်းကိုဖမ်းဆီးဖို့ဆိုပြီးတော့လူခွင့်ရေးအဖွဲ့တွေကလည်းတောင်းဆိုထားတာရှိပါတယ်ဆိုတော့တကယ်ပဲဘုဂျုံမူကြီးမြောင်းလိုင်းအနေနဲ့ကဒီမြမရေးအာဆီယံထိပ်သီးအစည်းအဝေးကိုသူကိုယ်တိုင်တက်ရောက်ဖို့ရှိမရှိပေါ့နော်ကိုတင်လေးအောင်လို့ဘယ်လိုသုံးသပ်လဲရှင
်ကျွန်တော်အနေနဲ့သုံးသပ်မယ်ဆိုရင်တော့သူတက်ရောက်လိမ့်မယ်လို့ကျွန်တော်ကတော့မထင်ဘူးဗျဘာဖြစ်လို့လဲဆိုတော့သူအနေနဲ့တက်ရောက်လို့ရှိရင်သူဘာကြိုးထူးမလဲပေါ့သူအတွက်ဘာဖြစ်လို့လဲဆိုတော့သူတို့လက်ရှိလှုပ်ထားခဲ့တဲ့ရာဇဝတ်မှုတွေကနည်းတာမဟုတ်ဘူးဒီကိစ္စပေါ်မှာအာဆီယံကသူ့ကိုဒါကိုချီးကျူးဖို့ဖိတ်တာလို့တော့ကျွန်တော်မထင်ဘူးဗျအာဆီယံအနေနဲ့သူ့ပေါ်မှာတစုံတရာပြောဆိုလာမယ်ဆိုတော့သူလည်းတွေးမိပြီလားဖြစ်မှာပါအဲ့ဒါကြောင့်မလို့သူ့အနေနဲ့ဒါကိုရှောင်ကွင်းဖို့အတွက်သူတက်ရောက်လိမ့်မယ်လို့တော့ကျွန်တော်မထင်ပါဘူးဗျ
အဲ့တော့ဘလိုဂျုံမှုကြီးမြောက်လိုင်းကိုဒီအာဆီယံအစည်းအဝေးကိုဖိတ်ခေါ်တဲ့အတွက်ဝေဖန်မှုတွေလည်းရှိတယ်လို့ပေါ့နော်အမြင်အမျိုးမျိုးတွေလည်းရှိပါတယ်တစ်ဖက်မှာလည်းဘလိုဂျုံမှုကြီးမြောက်လိုင်းကိုဖိတ်ခေါ်လိုက်တဲ့အတွက်အဲသူတို့စစ်ကောင်စီကိုပေါ့လေအတိမတ်ပြူရာရောက်တယ်ဆိုတာမျိုးလည်းအာဆီယံကိုဝေဖန်တာတွေလည်းရှိတယ်အဲ့တော့အခုဆိုရင်ဒီလူထုအခြေပြုအဖွဲ့အစည်းတွေကနေပြီးတော့လည်းဒါကိုပေါ့စစ်ကောင်စီကိုအတိမတ်မပြုတ်ဖို့ဆိုပြီးတော့ဟိုသူတို့ကန့်ကွက်နေတာတွေလည်းရှိတော့ဒီပေါ်မှာပေါ့နော်ကိုတင်လေးအောင်တို့ရောဘယ်လိုသုံးတာလဲရှင
်အဲအဲ့ဒီမှာတော့ကျွန်တော်တို့ကနှစ်ပိုင်းခွဲပြီးတော့မြင်တယ်ဗျာဘယ်လိုမျိုးလဲဆိုတော့သူ့ကိုဒီလိုမျိုးဖိတ်ကြားခြင်းဟာတစ်ဖက်ကကြည့်ရင်တော့ဟုတ်တယ်ဒါစစ်ကောင်စီကိုအတိမတ်ပြုတ်လို့ဖိတ်ကြားတဲ့တံတန်တက်ရောက်နေတာပေါ့နော်အာဆီယံကနေပြီးတော့ဒါပေမဲ့တစ်ဖက်ကပြန်ကြည့်တဲ့အခါမှာအဲစစ်ကောင်စီရဲ့ခုနကတော့ကျွန်တော်ပြောသွားသလိုပဲလောက်ထားတဲ့လူမှုလူတွေပေါ်မှာတက်ဖြတ်ထားတဲ့ဒီရာဇဝတ်မှုတွေကရှိနေတဲ့အခါမှာနိုင်ငံတကာမှာလည်း pressure တွေရရှိနေတယ်ဒီကိစ္စပေါ်နိုင်ငံတကာမှာလည်းဒီလောက်တောင်ပြောဆိုနေကြတဲ့အပေါ်မှာဒီအာဆီယံကဒါကိုသူ့ကိုအသိမှတ်ပြုဖို့ဖိတ်တာတော့မဖြစ်နိုင်ဘူးဆိုတဲ့ဟာမျိုးကျွန်တော်တို့ကသုံးသပ်တယ်ပြီးလို့ရှိရင်ဒါကိုနိုင်ငံတကာကဆိုတာထက်ကိုလေဒီအနောက်နိုင်ငံတွေကနေပြီးတော့ pressure တွေအများကြီးပေးထားတာရှိတယ်အဲ့ဒါအပြင်ကိုနောက်နိုင်ငံတွေကလည်းအာဆီယံနဲ့အနီးကဆက်ဆက်ပြီးတော့သူတို့ကအာဆီယံနိုင်ငံတွေအပေါ်မှာသူတို့ချင်းကပ်ပြီးတော့ဆောင်ရွက်နေတာတွေရှိတယ်။အဲဒါတော့ဒီဟာကဒီအာဆီယံအနေနဲ့မြမအရေးမှာဝင်ပြီးတော့ရပ်တန့်ဖို့မလုပ်ဖို့နော်ဆက်ပြီးတော့ဒီလိုမျိုးလူသားမှုတွေမကျွလွန်ဖို့ဆိုတော့နော်ရာဇဝတ်မှုတွေမကျွလွန်ဖို့ဆိုတော့ကိစ္စကိုသူတို့ချင်းကပ်ပြီးတော့ဖြေရှင်းသွားမလား။သို့မဟုတ်လို့ရှိရင်သူတို့အနေနဲ့ဂျာဝင်ဖြေဆက်တဲ့ကိစ္စမျိုးတွေလုပ်မလားဆိုတဲ့ပုံမှန်လည်းကျွန်တော်တို့ကဒါဒီလိုလုပ်ဖို့ဖိတ်တာဆိုတော့သဘောမျိုးပေါ့နော်။အဲလိုမျိုးသုံးသပ်တဲ့ကိစ္စမျိုးလည်းရှိပါတယ်ဗျာအဲ့တော့နှစ်ဖက်ကျွန်တော်တို့ကပြန်ပြီးတော့စဉ်းစားကြည့်ရမှာဖြစ်ပါတယ
်တကယ်တမ်းဒီအာဆီယံထိပ်သီးအစည်းအဝေးဆိုတာကမြမအရေးအတွက်ကျင်းပတဲ့နေရာမှာသူတို့ဒီအာဆီယံနိုင်ငံကခေါင်းဆောင်တွေ၁၀နိုင်ငံလုံးကခေါင်းဆောင်တွေတက်ရောက်ဖို့ရှိတယ်ဆိုတော့အနေထားမျိုးပေါ့နော်ဒါပေမဲ့ဒီနေ့ဒီတနင်္လာနေ့မှာထိုင်းဝန်ကြီးချုပ်ကနေပြီးတော့သူကိုယ်တိုင်တက်ရောက်မှာမဟုတ်ပဲထိုင်းနိုင်ငံတိုင်းဝန်ကြီးကပဲဒီအစည်းအဝေးကိုတက်ရောက်မယ်ဆိုပြီးတော့ထိုင်းဆိုရထုတ်ပြန်ကြေညာလိုက်ပါတယ်အဲ့တော့ဒီမြမရေးအာဆီယံထိပ်သီးအစည်းအဝေးရဲ့အခင်းချင်းပေါ့နော်ဘယ်လိုမျှော်လင့်ထားလဲရှင
်အတိအတွက်ကတော့ထိုင်းကဒီရေးမှာနည်းနည်းအားပြော့သွားအောင်လုပ်တဲ့သဘောလားသို့မဟုတ်လို့ရှိရင်နော်သူအနေနဲ့ဒါကိုဝင်ပြီးတော့မဆွတ်ချင်တဲ့သဘောမျိုးနဲ့ဒီလိုကောင်းနိုင်ငံကောင်းဆောင်အနေနဲ့နည်းနည်းလေးရှောင်ထွက်ပြီးတော့သူတို့ရဲ့နိုင်ငံရေးဝန်ကြီးကိုပဲလှည့်တဲ့သဘောလားဆိုတော့ကျွန်တော်တို့နည်းနည်းသုံးသပ်ဖို့ရှိရပါတော့အဲ့ဒီလိုပဲမြန်မာပြည်ကလည်းနိုင်ငံကောင်းဆောင်ဆိုတဲ့ဟာမျိုးနဲ့ဖိတ်တာမျိုးလားဘယ်လိုမျိုးလဲဆိုတော့ကျွန်တော်တို့ပြန်ပြီးတော့စဉ်းစားဖို့ရှိရပါတယ်
Eo, nima yi suni me di ASEAN take di siwe diya e jala guo balo myo le thale shen.
Di siwe ya jala guo ro chano ro ga kaungto myo le thale. Bapilo le sro ASEAN ni ne di ke sa ma tato li gu yi ba ni ra tu ya le chano ro ni ne ga. Bilo shen ye kaba wa ma tato gu bongzo bongzo pye ni le se kaung si ye lo ya di po ma le tro ga ta si ngang le me lo chano ro ga myo le thale bia. Dame me ASEAN ma le tu hana tu jia jari ro si ni nai ne. ແຕ່ຄູຊີລາກະອາຊຽນອີນີ້ແຊນແລ້ວຊောက်ຕາປ້າແລ້ວຊ້ວຍຕາສໍແລ້ວປົງຊັນမျိုးແນ່ມາປ້າເບ່ນະປຽກປຽກຕາຕາຍັດຕີບໍ່ເນາະເຈົ້າເຮົາກະຫມ່ອງເລ່ນຖ້າແລ້ວແບບ